ကျမတို့ဒီနေ့သေခါနီးထင်လာတဲ့နမိတ်သုံးပါးကိုကျမတို့လေ့လာနေပါတယ်။သေခါနီးထင်လာတဲ့နမိတ်သုံးပါးကိုကျမတို့ကြည့်ကြတဲ့အခါမှာကံကံနမိတ်လို့ကျမတို့ဆိုကြလေရှိတော်လေတကယ်တော့ကံပါပဲ။ကံအာယုံပေါ့နော်။ကံဆိုတာဒီကုသိုလ်အကုသိုလ်စေတနာတွေ။အဲ့ဒီကုသိုလ်အကုသိုလ်စေတနာတွေဒီကံအာယုံထင်လာပြီဆိုလို့ရှိရင်သေခါနီးဆိုတဲ့အတွက်ကြောင့်သေခါနီးရဲ့ဇောအချိန်ပေါ့။တနည်းအားဖြင့်မရဏတဏဇောပဲပေါ့နော်။မရဏအတဏဇောဒီ၅ချိန်အချိန်မှာကံထင်မဲ့ဆိုရင်အတိတ်တုန်းကပြုခဲ့သမျှကုသိုလ်အကုသိုလ်စေတနာတွေဒါထင်တော့မယ်အကုသိုလ်ကုသိုလ်စေတနာတွေဒီလာထင်မယ်ကုသိုလ်အကုသိုလ်စေတနာလို့ပြောတဲ့အတွက်ကြောင့်ဒါတွေဒီစေတသိက်တွေဖြစ်သွားပြီစေတသိက်ဆိုတဲ့သဘောတရားကိုကျမတို့ကအာယုံ၆ပါးနမိတ်ဆိုတာအာယုံပဲဟုတ်ပြီနော်နိမိတ်ဆိုတာအာယုံဒါပေမဲ့ရိုးရိုးအခုလိုအချိန်မှာကြုံတွေ့သမျှစိတ်တည်းရဲ့မွေ့လျော်ရာအနေနဲ့ပြောရင်ဒါအာယုံတေကန်ဤအချိန်လိုမျိုးလို့ပြောပြီဆိုရင်အာယုံလို့မသုံးမဲနဲ့နမိတ်လို့သုံးနေရှိတယ်တေကန်ဤအချိန်မှာဆိုလဲနမိတ်သုံးနေတေချင်းကြောင့်နီးကပ်လာတဲ့သုတိအချိန်မှာထင်ရင်လဲဒါကိုနမိတ်လို့ပဲသုံးနေစိတ်ဆိုတာအာယုံကိုယူစမြဲအာယုံကိုရအောင်ယူခြင်းအပြင်တိတတ်တဲ့သဘာဝဒီစိတ်ရဲ့သဘာဝဆိုတော့မရဏတဏဇောစိတ်ပြီးရင်သုတိစိတ်လာပြီသုတိစိတ်ရဲ့ယူတဲ့အာယုံကိုလည်းနမိတ်လို့ပဲသုံးရတယ်ရူပာယုံလို့မသုံးရအောင်တတ္တာယုံလို့သုံးလို့မရအောင်နားလဲတယ်နော်သုတိစိတ်ကြရင်လည်းနမိတ်ပဲကံနမိတ်ဖြစ်ခြင်းဖြစ်မယ်ကမ္မနမိတ်ဖြစ်ခြင်းဖြစ်မယ်ဂတိနမိတ်ဖြစ်ခြင်းဖြစ်မယ်ဒီလိုပဲယူရတယ်သုတိစိတ်ပြီးရင်ပဋိသင်္ဍေစွာလာမယ်ပဋိသင်္ဍေစိတ်ကြရင်လည်းစိတ်စွာအာယုံယူတော်လဲပဋိသင်္ဍေစိတ်ယူတဲ့အာယုံကိုလည်းဟလာရူပါယုံတတ္တာယုံလို့မဆိုဘူးသူလဲကံကမ္မနမိတ်ဂရိနမိတ်လို့ပဲသုံးရတယ်ဘဝင်စိတ်စိတ်ဆိုတာအာယုံယူတော်လဲဘဝင်စိတ်ယူတဲ့အာယုံကိုလဲရူပါယုံတတ္တာယုံလို့သုံးခွင့်မရှိဘူးကံနမိတ်ကံကမ္မနမိတ်ဂရိနမိတ်သုတိစိတ်ဒါကြောင့်ဘဝတစ်ခုမှာနမိတ်အနေနဲ့အာယုံကိုနမိတ်အနေနဲ့ပြောင်းပြီးတော့ယူလို့ရတဲ့စိတ်၃မျိုးရှိမယ်အဲ့ဒါဒီမရဏတဏ္ဏဇောစိတ်မရဏတဏ္ဏဇောစိတ်ယူရင်အာယုံလို့သုံးခွင့်မရှိဘူးနိမိတ်လို့ပဲသုံးရမယ်မရဏတဏ္ဍဇောစိတ်ပြီးသွားရင်သုတိစိတ်ဒါဘဝရဲ့အဆုံးသတ်စိတ်ပေါ့ဟုတ်လားတေခြင်းဆိုတဲ့သုတိနဲ့ကပ်နေတဲ့ဇောဖြစ်တဲ့အတွက်မရဏအာတဏ္ဍဇောပြောပြီးအဲ့ဒီသုတိစိတ်ယူတဲ့အာယုံကြရင်လဲနမိတ်လို့ပဲသုံးရတယ်နိမိတ်လို့ပဲသုံးရတယ်သုတိစိတ်ပြီးတာနဲ့တပြိုင်နက်ဘဝတစ်ခုရဲ့နောင်ဘဝတစ်ခုရဲ့အစဖြစ်တဲ့ပဋိသင်္ဍေစိတ်ပဋိသင်္ဍေစိတ်စိတ်ဖြစ်တော်လဲစိတ်ဆိုတာအာယုံယူတော်လဲပဋိသင်္ဍေစိတ်ကြရင်ယူတဲ့အာယုံကိုရူပါယုံစသည်ဖြင့်သုံးခွင့်မရှိသူ့ကြရင်လဲနိမိတ်ဆိုတဲ့အသုံးနှုံးနဲ့ပဲယူတယ်ပဋိသင်္ဍေယူအပ်တဲ့အာယုံကိုပဲဘဝကြီးကိုတည်တံ့အောင်စောင့်ရှောက်တဲ့ဘဝင်စိတ်ကဆက်ယူလိမ့်မယ်သူ့ယူတဲ့အာယုံကိုလဲနိမိတ်လို့ပဲသုံးရတယ်ဘဝင်ပြီးလို့ရှိရင်ရထားတဲ့ဘဝကြီးကိုဟလာပြတ်တော့ဟလာမဆောက်ရှောက်နိုင်မင်းနဲ့ရထားတဲ့ဘဝကရှော့ကြပြည့်စည်သေဆုံးသွားရင်ဒါကိုလည်းပါခေါ်လေသုတိစိတ်အဲ့ဒီသုတိစိတ်တည်းလဲနိမိတ်ပဲအဲ့တော့ဘဝတစ်ခုမှာစစွာဟုဖြစ်တဲ့စိတ်သည်ပဋိသင်္ဍေစိတ်ရထားတဲ့ဘဝကြီးကနေရှော့ကြပြည့်စည်တဲ့ဘဝရဲ့အဆုံးသက်စိတ်ကိုပြောပါဆိုရင်သုတိစိတ်ဒါမြင်ရမယ်ပဋိသင်္ဍေနဲ့သုတိကြားမှာရထားတဲ့ဘဝကြီးကိုတည်တံ့အောင်စောက်ရှောက်တဲ့စိတ်ကိုဘဝင်စိတ်လို့သုံးတယ်အဲ့ဒါဒီဘဝတစ်ခုရဲ့ပုံစံပဲအဲ့ဒီပဋိသင်္ဍေဘဝင်သုတိစိတ်ဆိုတာဒီဘာကြောင့်ဖြစ်တယ်လဲဆိုတာယူကျွန်မတို့ကဒါကိုလေ့လာရင်ဒါဒီကံကြောင့်မိမိတို့ပြုခဲ့တဲ့ကံတွေကြောင့်ဆိုတာပြီးခဲ့တဲ့ဘဝဘဝတွေမှာပြီးခဲ့တဲ့ဒုတိယဒါဒီဒုတိယဘဝဆိုပြီးခဲ့တဲ့ရှစ်ပထမဘဝမှာလောက်တာတွေကံတွေလည်းဖြစ်ခြင်းဖြစ်မယ်ဒါမှမဟုတ်လို့ရှင်ဟိုးနောက်နောက်ဘဝအပရာပရိယရာမှာလောက်တဲ့ကံတွေလည်းဖြစ်ခြင်းဖြစ်မယ်ဒါကြောင့်ပဋိသင်္ဍေစိတ်ဘဝင်စိတ်သုတိစိတ်ဆိုတာဘာကြောင့်ဖြစ်တဲ့စိတ်တွေလဲလို့ပြောရင်ကံကြောင့်ဖြစ်တဲ့စိတ်တွေကံကြောင့်ဖြစ်တဲ့စိတ်တွေဖြစ်တဲ့အတွဲကြောင့် bibet စိတ်အကျိုးစိတ်တွေလို့ခေါ်ကြရတယ်ဟုတ်လားအာကုသို့ကံကြောင့်ဖြစ်ရင်အာကုသလဝိဘက်စိတ်ဖြစ်မိမယ်အာကုသလဝိဘက်စိတ်ခုနှစ်ပါးလေးကပဋိသင်္ဍေကိစ္စတက်တဲ့အာကုသလဝိဘက်ဥပေက္ခာတန်တီရဏသွားဖြစ်မယ်ဟုတ်ပြီနော်ကုသို့ကံတွေကြောင့်ဖြစ်ခဲ့ရင်မခိုင်မြဲတဲ့တနည်းအားဖြင့်အညံ့စားအဖင်းစားဩမကကံတွေကြောင့်ဖြစ်တဲ့ပဋိသင်္ဍေစိတ်တွေကိုပြောမယ်ဆိုရင်အာဟိကုသလဝိဘက်ဥပေက္ခာတန်တီရဏဖြစ်ခြင်းဖြစ်မယ်မဟာကုသို့ ညာနာဝိပယုတ်ကြောင့်လောက်တာတွေဖြစ်ခဲ့ရင်လဲမဟာဝိပယ်ညာဝိတွေဖြစ်ခြင်းဖြစ်မယ်မဟာကုသိုလ်ညာတန်ဖြစ်ခဲ့ရင်ညာတန်တွေလည်းဖြစ်ခြင်းဖြစ်မယ်ရူပကုသိုလ်ဆိုရင်ရူပဗျမာတွေကြတော့ရူပဝိပယ်တွေလာဖြစ်မယ်အရူပကုသိုလ်လောက်ခဲ့ရင်အရူပဝိပယ်တွေဖြစ်မယ်ဒါကြောင့်ခြုံပြောခြင်းရင်ဒါကပဋိသင်္နေဘဝင်စုတ္တိဆိုတဲ့ဘဝတစ်ခုရဲ့အစဆုံးဖြစ်တဲ့စိတ်ရဲ့ဘဝတစ်ခုရဲ့အဆုံးသက်ရထားတဲ့ဘဝကြီးအဆုံးနဲ့အစကြားမှာအစနဲ့အဆုံးကြားမှာတည်တံ့အောင်ဆောက်ရှောက်တဲ့ဘဝင်စိတ်မှန်သမျှတို့သည်ကံကြောင့်ဖြစ်တာတွေကြီးပဲဒါကြောင့်သူတို့တွေအကုန်လုံးသည်ကံကြောင့်ဖြစ်တဲ့အတွက်ကြောင့်ကံရဲ့အကျိုးဝိဘက်စိတ်တွေကြီးပဲဒါမြင်ရမယ်အဲ့တော့အဲ့ဒီဝိဘက်စိတ်တွေအကုန်လုံးသည်ကံကြောင့်ဖြစ်တယ်ကံကြောင့်ဖြစ်တဲ့နေရာမှာလှုပ်ခဲ့တဲ့ကံနေပေါ်မူတည်ပြီးတော့တေခံဤအချိန်မှာကြတော့တေခြင်းနဲ့ကတ်တဲ့အချိန်မှာထင်လာတာကြတော့မရဏတဏ္ဍဇောစိတ်ဒါကြောင့်မရဏတဏ္ဍဇောစိတ်ဆိုဘဝင်စိတ်တည်းရဲ့အနောက်ပိုင်းမှာဖြစ်လာမယ်ဇောတွေပဲဒါမြင်နေရမယ်ဟုတ်ပြီနော်ဒီကဏ္ဍအနောက်ပြီးသိမယ်အဲ့တော့ပြောလို့ရင်းကဘဝတလျှောက်လုံးမှာစိတ်ဆိုတာစိတ်ရဲ့ပရမတ်ကိုပြောရင်စိတ်ဆိုဒီမှာအာယုံကိုတည်တတ်တဲ့သဘောအာယုံကိုရအောင်ယူခြင်းအားဖြင့်တည်တတ်တဲ့သဘာဝဆိုတော့စိတ်ဆိုတာအာယုံနဲ့လွတ်တဲ့စိတ်စာမရှိဘူးသို့တော်လေစိတ်တို့ဒီအာယုံကိုယူကြတယ်ဆိုပေမဲ့စိတ်ယူအပ်တဲ့အာယုံဒီဘယ်နှမျိုးရှိလဲဆိုကျမတို့သိပြီးသား6မျိုးရှိတာပဲရူပယုံတတ္တယုံခန္ဓာယုံရတ္တယုံဖုဒ္ဓပါယုံဓမ္မယုံဆိုပြီးတော့အာယုံ6မျိုးရှိမယ်သို့တော်လေကျမတို့မရဏတဏ္ဍဇောအချိန်မှာဖြစ်တဲ့မရဏတဏ္ဍဇောစိတ်ပြီးလို့ရှိရင်သုတိစိတ်သုတိပြီးနောင်ဖြစ်မဲ့ပဋိသင်္ဍေပြီးဘဝင်ဒီဘဝင်အတိုင်းဖြစ်သွားမယ်သုတိပေါ့ဒီကွင်းတလျှောက်လုံးမှာဖြစ်တာကိုကြတော့သူတို့ရဲ့စိတ်တရဲ့ယူအပ်တဲ့အာယုံကိုနမိတ်လို့သုံးကြရတယ်ဒါလေးပြောချင်နေတာဟုတ်ပြီနော်ဒါကြောင့်ကျမတို့ကအခုလေ့လာနေတဲ့နေရာမှာဒါလေးအကျမ်းမြင်လေးပေါ့နော်အဲ့တော့လေ့လာနေကြတဲ့နေရာလေးမှာဓမ္မမေဆွေတို့ကမြင်ထားခဲ့ရတယ်တေခံဤအချိန်မှာတေခြင်းနဲ့နီးကပ်နေတဲ့မရဏတဏ္ဍဇောအချိန်မှာကံအာယုံထင်တယ်လို့ပြောကြတယ်ကံလို့ပြောရင်ကျမတို့ကသိနေရမယ်ကုသိုလ်အကုသိုလ်စေတနာကိုကံတေခြင်းနဲ့ကပ်နေတယ်ဆိုတော့တေခံဤတဏ္ဍဤအလိုလောက်လည်းဖြစ်ခြင်းဖြစ်မယ်ဒါလည်းအတိတ်ဖြစ်ဖြစ်သွားပြီတေခံဤရဲ့ငါးနာဤအလိုလောက်လည်းဖြစ်ခြင်းဖြစ်မယ်တေခံဤရဲ့တမနဲ့ပိုင်းလည်းဖြစ်ခြင်းဖြစ်မယ်တေခြင်းရဲ့ကပ်နေတဲ့ပြီးခဲ့တဲ့တနေ့ကလည်းဖြစ်ခြင်းဖြစ်မယ်အဲ့တော့ပြီးခဲ့တဲ့လလည်းဖြစ်ခြင်းဖြစ်မယ်ပြီးခဲ့တဲ့နှစ်လည်းဖြစ်ခြင်းဖြစ်မယ်နောက်ဆုံးပြီးခဲ့တဲ့ဘဝဘဝဒီတဲကလုတ်ခဲ့တဲ့ကံဟောင်းတွေလည်းဖြစ်ခြင်းဖြစ်မယ်အဲ့ဒီကံတွေမှန်သမျှကိုအတိတ်လို့သုံးတယ်အတိတ်ကာလဒုံးကဆိုရင်အတိတ်ဆိုတာနီးကပ်တဲ့အတိတ်အခုနာကလည်းအတိတ်ပြန်ဖြစ်ပြီပေါ့အဲ့ဒီနီးကပ်တဲ့အတိတ်ကနေရှေးရှေးဘဝပေါင်းများစွာကဘာနဲ့ခြီးခဲ့အောင်တော့ကိုကျမတို့တန်တရားတွေလေခဲ့တာလေဖះဆူဆူတွေတောင်ပွင့်ငယ်ပြီးပြီဆိုတဲ့ကအတင်ခြေပေါင်းဖះတဆူပွင့်ဖို့ဆိုရင်၄တင်ခြေကဘာတသိအ ਨੇ ဆုံးကြာတာဟုတ်ဟလာဒီနေ့ကြာသွားမယ်ဆို၈တင်ခြေ၁၆တင်ခြေအခုပွင့်တော်မူသောမြတ်စွာဘုရားတွေမှာနှစ်ကျင်းရှိစုကုန်သောမြတ်စွာဘုရားရဲ့ဘွဲ့တော်တွေဟလာနာမည်တော်တွေကျမတို့သိနိုင်တော့မယ်အဲ့တော့ဒီနေ့မကဖះဘုရားတွေရောပွင့်ငယ်မလားမပွင့်ငယ်ဘူးလားဒါဆိုကျမတို့ဘဝတန်တရားမှာလေခဲ့တဲ့အချိန်ကာလသည်ကဘာပေါင်းလဲအများကြီးမရေမတွေ့နိုင်တဲ့အသင်ချေအသင်ချာကြာခဲ့ပြီပေါ့ကြာခဲ့ပြီဆိုရရအဲ့ဒီဘဝဘဝတွေမှာမတိနားမလဲတွေးဝေးမိုင်မာပြီးပြုတ်တဲ့အကုသိုလ်ကံတွေရောမရှိနိုင်ဘူးလားမတိနားမလဲတွေးဝေးမိုင်မာပြီးတော့လိုချင်စိတ်တွေရှေ့ထားပြီးလုပ်တဲ့ညာနာဝိပယုတ်ကုသိုလ်တွေလည်းတပုံကြီးတဆူဆူသောဖရားတွေနဲ့ဖူးတွေးခွင့်ရရင်လည်းညာနာတန်ပြုတ်ကုသိုလ်တွေပါရမီကုသိုလ်တွေရောရှိမလားမရှိဘူးလားအများကြီးအများကြီးအဲ့ဒီကံတွေကလည်းဒီဘဝတွေမှာအကျိုးပေးဖို့ကာလမလွန်သေးဘူးဆိုရင်အကျိုးပေးဖို့ရှိမလားမရှိဘူးလားရှိတဲ့အတွက်ကြောင့်ဒီနေရာမှာတေကံဤကာလမှာအတိတ်ကုသိုလ်အကုသိုလ်စေတနာတွေထင်လာပြီဆိုရင်အဲ့ဒီစေတနာဆိုတာဒီဘာအာယုံလဲကျမတို့ကသိရခွဲရတော့မှာဘာအာယုံဖြစ်မလဲဆိုတော့စေတနာဆိုတာစေတသိက်စေတသိက်ဆိုတာဒီအာယုံ6ပါးထဲမှာထည့်ရင်ဒါကပကိန်းတင်မှပြီးတော့မယ်အာယုံ6ပါးထဲထည့်ရင်စေတသိက်ဆိုတဲ့တရားဒီဓမ္မာယုံမယ်ဒါကျမတို့သိတဲ့အာယုံထဲမှာထည့်ချလိုက်တာဟုတ်လားဘာကြောင့်လဲဓမ္မာယုံထဲမှာပါဝင်တဲ့တရားတို့ဒီစိတ်ဆိုတဲ့တရားတွေ့ရင်ဓမ္မာယုံကိုယ့်ရဲ့စိတ်ကိုကိုပြန်အာယုံပြုလို့မရဘူးလားငါခုနကတော့ဖြစ်တာလောဘစိတ်အခုဖြစ်နေတာကုသိုလ်စိတ်ဒါခွဲလို့ရတယ်ကိုယ့်မှာဖြစ်နေတဲ့သူများမှာဖြစ်တဲ့စိတ်ကိုအာယုံပြုလို့မရဘူးလားရတာပဲသူတော့ဒေါသစိတ်ဖြစ်နေပြီသူကတော့လောဘစိတ်ဖြစ်နေပြီသူတော့ကုသိုလ်စိတ်ဒါလို့လဲခွဲလို့ရတာပဲဒါကြောင့်စိတ်ဆိုတာအာယုံပြုတ်လို့ရတယ်အဲ့ဒီစိတ်ဒီအာယုံထဲမှာထည့်ရင်အစိရူပါယုံမဟုတ် အတန်တတရုံမဟုတ်ရှုလို့ရတဲ့အနံ့ကဏ္ဍရုံမဟုတ်စားလို့ရတဲ့အရာသာရတ္တရုံမဟုတ်အတွေ့အထိအနေနဲ့တွေ့ထိလို့ရတဲ့ဖုဒ္ဓဘာရုံမဟုတ်ဒါဆိုစိတ်ဆိုတာဘာအယုံလဲဓမ္မာယုံဆိုတာသိရမယ်စိတ်နဲ့ရှင်တွဲဖြစ်နေတဲ့စေတသိက်တွေရောကိုယ်မှာဖြစ်တာရောသူ့မှာဖြစ်တာရောတယုတ်ခွဲလို့မရဘူးလားသူတို့မနာလိုတဲ့အိတ်တာဖြစ်နေပြီသူကတော့ဝမ်းမြောက်တဲ့မုဒိတာဖြစ်နေပြီသူကတော့ဒေါသဖြစ်နေတာဟလာသူကတော့မစ္စရိယာဖြစ်နေတာသူ့မှာတတ္တာတွေဖြစ်နေတယ်သူကတော့တတိဖြစ်နေတယ်ကိုရောဒီလိုမျိုးသွားလို့မရအောင်လားဒါကြောင့်စေတသိက်ဆိုတာအာယုန်နဲ့တည်းဓမ္မာယုန်နဲ့ပါတယ်ဟုတ်ပြီနော်အဲ့ထွန်းဤသူဆိုရုပ်တွေထဲမှာလဲခုနအစင်းရုပ်အတန်ရုပ်အနှံ့ရုပ်တွေကလွဲရင်ကြံတဲ့ရုပ်မှန်သမျှဒီဓမ္မာယုန်ဒါရုပ်ပိုင်းတင်တင်ရတော့မယ်နောက်တစ်ခုနိဗ္ဗာန်ဆိုတဲ့တရားကိုအာယုန်ပြုလို့မရအောင်လားနိဗ္ဗာန်ဆိုတဲ့တရားတည်လေရူပါယုံမဟုတ်တတ္တာယုံမဟုတ်ခန္ဓာယုံမဟုတ်ရတ္တာယုံမဟုတ်ဖုဒ္ဓဘာယုံမဟုတ်ယင်နိဗ္ဗာန်ဆိုတာဓမ္မယုံနဲ့ပါတယ်အဲ့လိုသိနေရမယ်ဓမ္မဗျူဟာသင်တန်းကြောင့်ရွှေတကုံစေတီတော်အမေအဖေဆိုတဲ့ပြည့်ညတ်တွေရောမရှိဘူးလားအဲ့ဒီပြည့်ညတ်ကဟောအာယုံပြုလို့မရဘူးလားရွှေတကုံစေတီတော်လို့ပြောလိုက်တာနဲ့ရွှေတကုံစေတီပုံတော်ကြီးရောပေါ်မလာဘူးလားကဘာရင်စေတီတော်လို့ပြောရင်ရောမန္တလေးမြို့ရိုးကြီးလို့ပြောရင်ရောဟုတ်လားရေခဲတောင်ကြီးလို့ပြောရင်ရောစသည်ဖြင့်အဲ့ဒီပြည့်ညတ်ရဲ့နောက်ွယ်မှာအာယုန်တွေလည်းလိုက်ထင်လို့ရအဲ့ဒါဒီလည်းဓမ္မယုံပဲဒါကြောင့်ပကိမ့်ပိုင်းကြရင်သင်ရလိမ့်မယ်ဓမ္မယုံထိုက်တဲ့တရားတွေဒီစိတ်ဆိုတာဒီလည်းဓမ္မယုံစေတသိက်ဆိုတာလည်းဓမ္မယုံရုပ်တွေထဲမှာခုနရူပယုံတတ္တယုံစတဲ့ရုပ်တွေဖယ်လိုက်ရင်ကျန်တဲ့ပတာရရုပ်တွေဒုက္ခမရုပ်တွေဒီလည်းဓမ္မယုံနိဗ္ဗာန်လည်းဓမ္မယုံပြည့်ညတ်လည်းဓမ္မသိအောင်လေးကြိုပြောလိုက်တာအဲ့တော့ခုပြောချင်တာကတေကန်ဒီအချိန်မှာကုသိုလ်အကုသိုလ်စေတနာတွေထင်လာပါတယ်ဆိုရဲစေတနာဆိုတာစေတသိက်စေတသိက်ဆိုတာဘာအာယုံဖြစ်မလဲဓမ္မယုံဆိုတာဓမ္မမေစုတို့သဘောပေါက်စေခြင်း ਨੇ ဟုတ်ပြီနော်ဓမ္မယုံတို့မိသည်ဘယ်ဒွါရမှာထင်မလဲလိုက်စဉ်းစားကြည့်ဓမ္မယုံဆိုတာစကုဒွါရလာထင်လို့မရသောတာဂါနဇိဝါကာယမရတော့ဓမ္မယုံတို့သည်ဘယ်ဒွါရမှာထင်မလဲလို့ပြောရင်မနောဒွါရမှာထင်မယ်ဒါလေးသည်ဓမ္မမေစုတို့ရဲ့ဇယားမှာပါထားပြီးသောတေကန်ဤထင်လာတဲ့နမိတ်သုံးပါးမှာကံဆိုတဲ့နေရာမှာဘလို့ရေးထားလဲကံနဲ့ပတ်သက်၍အကျိုးပေးခွင့်ရ၍ကျေးဇူးတည်နေသောပဋိသင်္ဍေကိုဖြစ်စေသောဥပပိစ္ဆဝေဒနီယဆိုတာဒီဘဝထဲမှာလုတ်ခဲ့တဲ့အာကြီးတဲ့တတ္တမဇောတွေကျိုးပေးဖို့ရှိဥပပိစ္ဆဒါမှမဟုတ်ရင်နောက်နောက်ဘဝကဆိုရင်အပရာပရိယာယဝေဒနီယတို့ရဲ့ကုသိုလ်အကုသိုလ်စေတနာတို့သည်ဇနကဆိုတဲ့ပဋိသင်္ဍေကိုဖြစ်စေမယ်ဇနကကံဒီကံနမိတ်မိဤထိုကံနမိတ်တို့သည်ဘဲ द्वार ဘဲကာလလဲလို့ပြောရင်ကာလသိရင်ထိုကံနမိတ်တို့သည်အတိတ်ကာလမနော द्वार မှာတင်မယ်ဒါကြောင့်တေကံဒီတယောက်ဆိုတော့ဓမ္မမေစုတို့ကျမတို့လည်းဖြစ်မှာပဲလာတော့မှာပေါ့ဟုတ်လားကိုယ်လည်းလည်းဖြစ်ချင်းဖြစ်ကိုယ်လည်းကြာရင်လည်းဒီပုံစံပဲကိုအရင်တေတေသွားတဲ့ပုံကိုယ်တွေမှာလေတေခံနေအချိန်မှာကံနမိတ်ထင်မဲ့ယောဂီများဆိုရင်လေမျက်စိနဲ့လည်းသူမြင်နေမှာမဟုတ်ဘူးနားနဲ့လည်းသူကြားနေမှာမဟုတ်သူ့ရဲ့မနောဒွါရမှာလုတ်ခဲ့တဲ့ကုသိုလ်အကုသိုလ်စိတ်စေတနာတွေပြန်ပေါ်လာတော့ဝမ်းမြောက်ဝမ်းသာဖြင့်ဒါမှမဟုတ်ဉာဏ်ပါပါဖြစ်ခြင်းဖြစ်မယ်ဒါမှမဟုတ်ဝမ်းမြောက်ဝမ်းသာဉာဏ်တော့မပါတာလည်းဖြစ်ခြင်းဖြစ်မယ်ဒါမှမဟုတ်ဝမ်းမြောက်ဝမ်းသာမှားရွေ့တဲ့အယူဆနဲ့ရှင်ပြီးတော့ထက်ထက်တန်တန်ပေါ်တဲ့လောဘလည်းဖြစ်ခြင်းဖြစ်မယ်ဒေါသလည်းဖြစ်ခြင်းဖြစ်မယ်မောဟတွေတော့မဖြစ်နိုင်ဘူးလားကုသိုလ်အာယုန်တွေလည်းပေါ်လာရင်အဲ့ဒီခံစားချက်ဒီဒီပုံကိုရဲ့မနောရွာရမှာပဲတင်ပါမယ်တဲ့နားလည်နေရမယ်ဟုတ်ပြီနော်ဒါကြောင့်ကံအာယုန်ပေါ်လာတယ်ဆိုတာကခံစားချက်ကလေးတစ်ခုလောက်ပဲပေါ်လာတဲ့သဘာဝလေးပဲအဲ့ဒါလေးဒီပင်လေသူစာတင်တဲ့ဇေနုံးကထက်ထက်တန်တန်ညံပါပါဝမ်းဝမ်းဝမ်းမြောက်ဝမ်းသာတင်ထားတာမျိုးဆိုရင်အဲ့ဒီစေတနာလေးပြန်ပေါ်နေတာပဲအလူဒါနပြုတဲ့အချိန်မှာတန်ခါတော်ရှင်သူမြတ်များဝမ်းမြောက်ဝမ်းသာလောင်းလူနေရောဒါစေတနာလေးပေါ်အဲ့ဒီခံစားချက်ကလေးပေါ်ခြင်းပေါ်နေမယ်သဘောပေါက်တယ်နော်သူများတဲ့တက်တဲ့အချိန်မှာကြံ့ကြံ့တန်းတန်းနဲ့စိတ်ဟဲ့လားတက်ဖြတ်နေရင်လည်းအဲ့ဒီစေတနာသူပေါ်နေမှာပဲဒီတယောက်ကိုမနာလိုနေရောမနာလိုတာနဲ့ရှင်တဲ့စေတနာတွေပေါ်မှာပဲအဲ့တော့သူလုတ်ခဲ့တဲ့ကံတွေသည်သူဟာသူပြန်ပေါ်တယ်ဟုတ်ပြီနော်အဲ့ဒါကိုဘာလို့ခေါ်လဲကံနမိတ်လို့ခေါ်တယ်နားလည်ပြီနော်